မြန်မာနိုင်ငံကနေတရုတ်ကိုစံတင်ဖို့ရမှာတရုတ်ဝင်ကုန်သွယ်မှုတိုးမြင့်ဖို့နှစ်ဖက်ဆွေးနွေးညှိနှိုင်းခဲ့ကြပါတယ်။တရုတ်နိုင်ငံတာဝန်ရှိသူတွေနဲ့မြန်မာကုန်သည်တွေကြားပနာမသဘောတူညီချက်ရရှိထားပြီးနှစ်နိုင်ငံသဘောတူစာချုပ်ကိုတော့လာမယ့်ဧပြီလနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့တရုတ်ပြည်ခီးစဉ်အတွင်းမှာစာချုပ်ချုပ်ဆိုဖို့ရှိနေပါတယ်။ VOA သတင်းတောက်ကိုစောထက်စုံစမ်းမေးမြန်းထားပါရှင်။
မြန်မာနိုင်ငံကနေတရုတ်နိုင်ငံကိုနေဆက်ကသင့်နှစ်ဆင်စံတန်ရင်ပိနေချီတင်ပို့နေရရှိပေမယ့်လို့တကယ်တမ်းတရားဝင်တင်ပို့ရခွဲတန်းအရဆိုရင်တော့စံရင်တပိန်းပဲရှိတာပါဒီလိုတရားဝင်လမ်းကြောင်းကနေတင်ပို့ရစံခွဲတန်းကိုစံရင်၄သိန်းအထိတိုးမြှင့်တင်ပို့ခွင့်ရဖို့ကိုပြီးခဲ့တဲ့နှစ်ကတည်းကနှစ်နိုင်ငံကြားညှိနှိုင်းဆွေးနွေးမှုတွေရှိနေကြတာပါလောလောဆယ်မှာတနဝူးဆင့်သဘောတူညီချက်တချို့ရထားပြီးဖြစ်ကြောင်းမြန်မာနိုင်ငံစံစဘာအသင်းချုပ်ကပြောပါတယ်ပမာဏအတိအကျကိုလောလောဆယ်အတိအပြုမပြောပေမဲ့လို့အခုရရှိထားတဲ့သဘောတူညီချက်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့လာမယ့်အပြီလာတဲ့တရုတ်ပြည်ခီးစဉ်အတွင်းမှာအစိုးရချင်းတရားဝင်သဘောတူညီမှုလက်မှတ်ရေးထိုးသွားဖို့ရှိရလို့မြန်မာနိုင်ငံစံစဘာအသင်းချုပ်စွဲဖက်အထွေထွေအတွင်းရမှုဦးလုံမော်မြင့်မောင်က VOA ကိုပြောပါရစေ။
တရုတ်နဲ့တော့အဲ့နိုင်ငံတော်တိုင်ပင်ခံဒေါက်ဆန်းစုကြည်နဲ့ဆက်ဆက်လက်လီရဲ့ဒီပါတော့အထူးကြည့်ကောက်ဝယ်ရှိတယ်ခီးစဉ်ရှိပါ24ရက်လို့အကြမ်းများလည်းသိရတယ်ဒီဘက်ကဒီအစိုးရဘက်နဲ့ GDG MOU ထိုးရှိပါတယ်တစ်ဖို့လည်းအစီအကြောင်းလောက်ရှိပါတယ်ခွန်ဆိုင်ရရခင်လုံးတော့ရှိရတယ် MOU ရင်ထိုးပါတော့နောက်ပြီးမှကောက်ထားသွားမှာပေါ့ MOU ထိုးဖို့ဘယ်လောက်ဒီပါလဲတော့ပို့ပြီးပြီဟိုဘက်ကလည်းဆင့်နေတယ်ပြီးရင်တော့ဒါတွေအားလုံးသဘောတူရဲ့ဆိုထိုးပြီးပါပါဟုတ်ဟုတ
်စီးပွားရေးနဲ့ကုတန်းရောင်းဝယ်ဝန်ကြီးဌာနမြန်မာကုန်သွယ်မှုညှိနှိုင်းရေးအဖွဲ့ညွှန်ကြားရေးမှူးချုပ်ဦးအောင်စိုးကတော့မြန်မာဘက်ကတရုတ်နိုင်ငံနဲ့စံတင်ပို့မှုမှာအမြဲမပြတ်ဆွေးနွေးနေရတဲ့အတွက်နှစ်နိုင်ငံအကြားစံရောင်းဝယ်မကြခင်ဖြစ်ဖို့ရှိကြောင်း VOA ကိုပြောပါတယ
်။ဆန်အရောင်းဝယ်နှစ်ဖက်အပြစ်တင်ရေးတို့တော့တရုတ်စိုးရနဲ့အများအားဖြင့်ညှိနှိုင်းနေပါတယ်နော်။ဆက်လက်ညှိနှိုင်းတော့ပါပါနော်။ကျွန်တော်တို့ကတော့စိုးရခြင်းညှိနှိုင်းပေးတဲ့အချိန်မှာတကယ်လက်တွေ့ရတဲ့ကုမ္ပဏီကြီးများအတင်းနဲ့ဟိုဘက်ကနော်ယူနန်ပြည်နယ်ဘက်ကတောင်းပေးတဲ့အဖွဲ့တွေနဲ့သူတို့ဆက်ပြီးတော့အသေးစိတ်ဆွေးနွေးကြမှာပါ။အဲ့ဒါတော့ရောင်းဝယ်ရတော့ဖြစ်ပါပါနော်တတိယဘုံတတိယရောနော
်နိုင်ငံတော်အတိုင်ပင်ခံတရုတ်ပြည်ခီးစဉ်မှာရေးထိုးမဲ့အစိုးရချင်းသဘောတူညီမှုစာချုပ်ပြီးရဲ့နောက်မှာနောက်ထပ်အသေးစိတ်စာချုပ်တွေချုပ်ဆိုဖို့ရှိပြီးစံနဲ့တရုတ်နိုင်ငံကထုတ်ပုံပစ္စည်းတွေတိုက်ရိုက်လဲလှယ်ရစနစ်နဲ့တစ်စိတ်တစ်ပိုင်းပါဝင်မယ်လို့စံလွှာအသင်းချုပ်တောင်းအောင်ရှိသူတွေနဲ့စီးပွားကူတန်းတောင်းအောင်ရှိသူတွေကပြောပါတယ်တိုက်ရိုက်ကုန်စည်ဖလှယ်မှုအပေါ်မှာလက်မခံတဲ့စံပုံတွေလည်းရှိပါတယ်တိုင်းရိုက်လဲလှယ်မှုစနစ်မှာအားနည်းချက်တွေရှိနိုင်ကြောင်းမူဆယ်စံကုန်စည်တိုင်းဒုဥက္ကဋ္ဌဦးမင်းသိန်းကပြောပါတယ
်။စာရင်းလေးတွေကိုစာချုပ်ချုပ်မယ်၊ပြစ်ဒဏ်စာချုပ်ချုပ်မယ်နော်။ဒါပေမဲ့ဘာသာစနစ်နဲ့သွားမယ်၊လေယာဉ်ကွက်ခုပစ္စည်းတွေပြောင်းလဲရမယ်။ရောင်းလိုက်တဲ့ဆောင်ကငွေသာမပေးဘူး။တပ်မျိုးဟောစားလို့လေယာဉ်ခွေရပစ္စည်းတွေဝယ်ရမယ်။ဒါဆိုရင်တို့ကရေသွေးညက်နဲ့ပစ္စည်းတွေသူတို့တမုတ်တမ္ပတ်သက်စီးနဲ့တို့ကဝယ်ရမှာဆိုတာလုံးဝမဖြစ်နိုင်ဘူး။ဒုက္ခတွေကဝယ်ပဲလို့ကျင်လာတယ်။ဝယ်စားမရသေးရတော့ရှူဝိုင်းလုပ်တဲ့ကိစ္စမှမဖြစ်နိုင်ဘူးပြည်သူနော်။
ဖေဖော်ဝါရီ15ရက်ကစပြီးတရုတ်နိုင်ငံကသူ့ပြည်တွင်းမှာတရားမဝင်စံတင်သွင်းတာကိုတင်းကျပ်လာတဲ့အတွက်မြန်မာဘက်မူဆယ်လမ်းကြောင်းကသွားနေတဲ့စံအပါဝင်တရားနဲ့ပြောင်းလဲတန်ချိန်1000ဝက်လောက်မူဆယ်ဂူလောင်တွေထဲမှာတောင်းတင်နေတာဖြစ်ပါတယ်။စံအပါဝင်မြန်မာနိုင်ငံကတင်ပို့နေတဲ့ကုန်ပစ္စည်းတွေရဲ့ပုံမှန်တုံကတရားမဝင်လမ်းကြောင်းတွေကနေသွားနေကြတာလို့စံလုပ်ငန်းရှင်တွေကပြောပါတယ်။ဥရောပသမဂ္ဂကလည်းမြန်မာစံလုံးရှင်ကိုအခုံပြန်ကောက်နေပြီဖြစ်တယ်လို့တရုတ်ဘက်ကလည်းတရားမဝင်ကုန်စည်တွေကိုကန့်တတ်လာတဲ့အတွက်မြန်မာနိုင်ငံအနေနဲ့တခြားအလားအလာရှိတဲ့စံဈေးကွက်ကိုရှာဖွေဖို့လူနေကြောင်းစံကုန်တဲ့အတိုင်းဝိုင်းကပြောဆိုနေကြပါတယ်။